တရုတ်အချင်းစခန်း18ခုမှာမှောက်ခိုးပစ္စည်းတည်ဆောင်တဲ့တင်မောတွေနဲ့အတူထိန်းသိမ်းခံထားရတဲ့မြန်မာတင်မောသား63ယောက်ရဲ့အမှုတွေကိုအမြန်စီရင်ဆောင်ရွက်ပေးနိုင်ဖို့အတွက်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆက်သွယ်ဆောင်ရွက်ပေးနေတဲ့အကြောင်းပေကျင်းမှာရှိတဲ့မြန်မာတန်ယုံကပြောပါရယ်တခြားအချင်းစခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအကျဉ်းသားတွေယာနဲ့ချီပြီးတော့ရှိနေပြီဖြစ်ပေမဲ့မြန်မာတင်မောသားတွေကိုထိန်းသိမ်းထားတဲ့စခန်းတွေမှာတော့ကူးစက်ခံရတာမရှိသေးတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင
်။တရုတ်အာဏာပိုင်တွေကပေကျင်းမြန်မာတန်ယုံကိုပေးပို့လာတဲ့မှောင်ဟုတ်သမောပေါ်ကဖမ်းဆီးရမိတဲ့မြန်မာသမောသားအရေးအတွက်ဟာ63ယောက်ရှိလာပြီဖြစ်ပါတယ်။သူတို့ကိုတရုတ်အာဏာပိုင်တွေကအချင်းစကန်18ခုမှထိန်းသိမ်းထားတာပါ။တရုတ်ပြည်အချင်းစကန်တချို့မှာအချင်းသားယာနဲ့ချီပြီး COVID-19 ရောဂါပိုးကူးစက်ခံရပေမဲ့မြန်မာသမောသားတွေကိုထိန်းသိမ်းထားတဲ့အချင်းစကန်တွေကတော့ကူးစက်ခံရတာမရှိသေးဘူးလို့ပေကျင်းမြို့မြန်မာတန်ယုံကဒီကနေ့ဖေဖော်ဝါရီ25ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။မြန်မာသမောသားတွေကအမှု22ခုရင်ဆိုင်နေရပြီးဒါကိုအများဆုံးစီစဉ်ပေးနိုင်ရေးအတွက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကိုအကူအညီတောင်းဖို့ပြင်ဆင်နေကြောင်းပေကျင်းမြန်မာတန်ယုံကတပ်မှူးကြီးက VOA ကိုပြောပါတယ်
။ရောဂါတွေဖြစ်နေတဲ့မြန်မာဒီအမှုတွေရှင်ဆုံးဖြတ်ပြီးတော့ short ball ပို့ဖို့ကိစ္စတွေပေါ့နော်။ဒါတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကလည်းကျွန်တော်အမှုတစ်ခုချင်းလိုက်ကိုကျွန်တော်စာရီးပေးပို့နေတာဆောင်ရွက်နေပါတယ်ခင်ဗျာ။စိတ်ပူလို့ပေါ့နော်ဒီမိသားစုဝင်တွေဆက်သွယ်ရတာရှိပါတယ်ဆက်ပြီးတော့အကြောင်းပြန်ကြတဲ့စာလေးတွေပို့ပြရတယ်ဒါတော့အဆင်ပြေနေတဲ့ကျွန်တော်တို့ဖုန်းဆက်ပြီးတော့ကျွန်တော်တို့အဲ့လိုလေးလုပ်နေပါတယ
်တရုတ်နိုင်ငံဟူပေရှန်တုံကျက်ရှန်စိုက်ပြည်နယ်တွေကအချင်းစကန်5ခုမှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ခံရသူအယောက်900ကျော်ရှိပေမဲ့မြန်မာသမောသားတွေကိုထိန်းသိမ်းထားတဲ့အချင်းစကန်တွေကိုတော့ကူးစက်မှုမရှိသေးဘူးလို့လည်းပြောပါတယ်ဒါအပြင်မြန်မာသမောသားတွေအမှုရင်ဆိုင်ဖို့ရှိနေရဖို့အပါအဝင်အမှုရောပေါ်အောင်တရုတ်အစိုးရနဲ့ညှိနှိုင်းတာတွေလုပ်သွားဖို့လဲတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကစီစဉ်နေကြောင်းပြောပါတယ်မြန်မာနိုင်ငံပင်လယ်ကူးသမောသားအလုံသမားများအဖွဲ့ချုပ်ကလည်းမြန်မာသမောသားတွေပြန်လွတ်မြောက်ရေးအတွက်မနက်ဖြန်ဖေဖော်ဝါရီ26ရက်မနက်ပိုင်းမှာမိသားစုဝင်တွေနဲ့ဆက်ပြီးတိုင်ပင်ဆွေးနွေးတော့ဖို့ရှိရလို့လဲအဖွဲ့ချုပ်ဒူရဥက္ကဋ္ဌဦးတင်ဝင်းနိုင်ကပြောပါတယ်ဟိုလက
်မှတ်ကျတော့စိတ်စိတ်ပေါ်ပြန်တော့ဒီကလွန်အိုင်းမှာအောင်နာမှာရောက်နေတဲ့လူတွေကိုဘယ်လိုအခြေအနေဘယ်လိုဖြစ်လဲဘာလို့ခုနကအဲ့ဒါဒီဗိုင်းရပ်စ်ကိစ္စကြီးပါလဲအဲ့ဒါဒီကျွန်တော်ကဟိုလိုဒီဒေးဆွေးနွေးမယ်ဒီနေ့ပန်းကြား
ပေကျင်းမှာရှိရဲ့မြန်မာတန်ယုံကနေမြန်မာသမောသားတွေဖမ်းဆီးခံရတဲ့အခြေအနေကိုဖေဖော်ဝါရီ18ရက်နေ့20ရက်မှာလည်းထုတ်ပြန်ခဲ့ရဖြစ်ပြီးအခုဖေဖော်ဝါရီ25ရက်မှာတတိယအကြိမ်မြောက်ထုတ်ပြန်တာဖြစ်ပါတယ်။အစောပိုင်းထုတ်ပြန်ချက်တွေမှာဖမ်းဆီးခံရတဲ့မြန်မာသမောသားကအယောက်30ရှိကြောင်းဖော်ပြရာကနေအခု63ယောက်ရှိကြောင်းဖော်ပြလာတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကလည်းအခုလိုမြန်မာသမောသားတွေကိုတရုတ်မှောင်ဟိုသမောတွေပေါ်စီလုခဲ့တဲ့ပြည်တွင်းသမောသားဝန်ဆောင်မှုလုပ်ငန်းကုမ္ပဏီ14ခုကိုလည်းလုပ်ငန်းလိုက်စင်ပိတ်သိမ်းပြီးအရေးယူခဲ့ရမျိုးရှိခဲ့ပါတယ်